အာယွန်ဂျော့တီဂိုက်စီတဲ့ဓာတ်ဥစိတ်သုံးခဲ့တဲ့အတွက်ရုရှားနိုင်ငံတာဝန်ယူမှုရှိစေရတဲ့အတွက်အရေးယူလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ဗဟုသုတဝါဒတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးချိန်မှာသဘောတူညီခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်။ရုရှားတရှိုးဟောင်းတဦးနဲ့သူ့ရဲ့သမီးဖြစ်သူတို့ကိုဗြိတိန်နိုင်ငံမှာဒီဓာတ်ဥစိတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗြိတိရှ်မြေပေါ်မှာအရက်သားတွေကိုဓာတ်ဥလက်နဲ့ရုရှားကတိုက်ခိုက်ခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးဗြိတိန်နိုင်ငံနဲ့အတူတသားနဲ့ရက်တည်တဲ့ဆိုတာထရမ့်နဲ့မက်ခရွန်တို့ထက်လောင်းအတည်ပြုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဒီလအစောပိုင်းကဗြိတိန်နိုင်ငံဆယ်စပရီမြို့မှာစာကေးစကရပ်ပေါ်နဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပေါ်မှာဗြိတိန်ကရုရှားကိုအပြစ်ဖို့ပြောဆိုထားတာဖြစ်ပါတယ်။စကရပ်ပေါ်နဲ့တမိဖြစ်သူတွေရဲ့အခြေအနေဟာအခုထိစိုးရိမ်နေရတဲ့အခြေအနေမှာရှိပါတယ်။ဒီဖြစ်ရမှာသူတို့ပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားအစိုးရကတော့ညင်းဆိုပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကရုရှားတန်တမာ23ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တယ်လို့ရုရှားကလည်းအလားတူပဲဗြိတိန်တန်တမန်23ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာပါအမေရိကန်ရဲ့ပြင်သစ်သမ္မတတို့ကအရေးယူလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့သဘောတူကြပေမဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုတော့ထုတ်မပြောခဲ့ကြပါဘူး